ာဆုံးတော့ကျွန်တော်ဖောင်ဒါတူဖြစ်တဲ့မနောဝယ်ရင်မြင့်ချင်ပါတယ် WAB စတင်ပေါ်ပေါက်လာပုံလေးနဲ့သူ့ရဲ့ရည်ရွယ်ချက်ကဘာဆိုတာလေးကိုကျွန်တော်တို့ပြောပြပေးလို့ရမှာခင်ဗျာ
ဟုတ်ကဲ့ WAB စတင်ပေါ်ပေါက်လာတယ်လို့ပြောလို့ရှင်ကျွန်တော်တို့ဒီဘောနော်ဒီ88အရေးတော်ပုံကြီးကိုလည်းကြည့်ရမှာရှိတယ်နောက်တစ်ပိုင်းကကျွန်တော်တို့1995ဒီပီကင်းညီလာခံကြီးဘောနော်ဒီအမျိုးသမီးတွေစုထချင်းအမျိုးသမီးညီလာခံကြီးအပြီးမှာဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့မှလည်းတစုံတရာနှူးကြလာတဲ့အနေအထားမျိုးတစ်ခုဖြစ်တာလည်းပါတာပေါ့ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ကြည့်လိုက်ရင်အမျိုးသမီးအဖွဲ့အစည်းဆိုတာငိုတဲ့နဲ့ရှိခဲ့တယ်လေဥမာတိုင်းနာဒေတာတွေမှာဆိုလို့ရှိရင်တိုင်းနာအခြေခံပေါ့နော်ဒီတဲ့နဲ့ကိုင်အင်အားစုတွေနဲ့ဖက်ပြီးတော့မှတွဲပြီးပေါ်လာတဲ့ဒီအဖွဲ့အစည်းတွေရှိတယ်။ကရင်မျိုးသမီးအစည်းအရုံးတို့၊ကရင်မျိုးသမီးအစည်းအရုံးတို့ရှိခဲ့တာတွေတော့ရှိတာပေါ့နော်။ဒါပေမဲ့ဒီအဖွဲ့အစည်းတွေကဒီအမျိုးသမီးတက်တက်နဲ့ဒီ social welfare ပေါ့ဒီကူညီပတ်မှုပေးတဲ့အရာတွေမှာပဲရှိနေခဲ့တယ်။ဒါပေမဲ့ဒီနောက်ပိုင်းမှာဒီ88ရေးတော်ပုံကြီးအပြီးမှာကျတော့ဒီចောင်းသားတွေ၊ចောင်းလူတွေထွက်လာတဲ့လူတွေရှိတယ်ပေါ့နော်။နေဆက်ကိုထွက်လာတော့ဒီအမျိုးသမီးတွေကနေဆက်ရောက်လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနိုင်ငံရေးအရာသွားနေကြတဲ့အခင်းအချင်းကိုကြည့်တဲ့အခါမှာဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာမတွေ့ရဘူးပေါ့ဒီတော်လန်ရေးမှာတောက်လျှောက်ပါခဲ့ကြပေမဲ့အမျိုးသမီးတွေရဲ့ပါဝင်မှုကြီးလိုက်မရှိတယ်လို့ဖြစ်နေတယ်လေဒီအခြေအနေကိုမြင်တဲ့ဒီကျောင်းသူတွေကနေပြီးတော့မှဒီအမျိုးသမီးအဖွဲ့အစည်းတွေကိုဖွဲ့ဖို့လိုတယ်ဒီအမျိုးသမီးရဲ့အားကောင်းကောင်းနဲ့နိုင်ငံရေးမှာပါဖို့လိုတယ်ဆိုပြီးဖွဲ့လာကြတယ်တပြိုင်နက်တည်းမှာလည်းပို့ပြီးတော့မှနားလည်မှုရလာတာကအဖွဲ့စည်းတဖွဲ့တဲ့နဲ့ဆောင်ရွက်လို့ကတော့ကိုယ်တွေလိုချင်တဲ့အခြေအနေကိုဘလို့မှမရောက်နိုင်ဘူးဆိုတော့ဇန်တဲ့အမျိုးသမီးအဖွဲ့စည်းတွေတိုင်းသူအမျိုးသမီးအဖွဲ့စည်းတွေနဲ့ပေါင်းချိတ်ပြီးတော့မှလုပ်တဲ
့အဖွဲ့ချုပ်နဲ့ပေါ့နော
်စုပေါင်းအားနဲ့လုပ်တဲ့အဖွဲ့ချုပ်လိုမျိုးကိုဖွဲ့နိုင်နေဆိုရင်တော့တကယ်ပဲကိုယ်တွေလိုချင်တဲ့နိုင်ငံရေးအရာပါပါဝင်ပတ်သက်မှုရှိတဲ့အဖွဲ့ချုပ်ဆိုတာမျိုးကိုพอทุ่งไหนมาล่ะลิงยะแม้ဆိုတဲ့ယုံကြည်ချက်တွေရှိလာတယ်ဒါကြောင့်မို့ဒီမျိုးသမီးဖွဲ့စည်းတွေเนี่ยချိတ်ဆက်ပြီးတော့มาဒီအဖွဲ့ချုပ်ပေါ်ဖို့အတွက်ဆောင်ရွက်ခဲ့ကြတာဖြစ်တယ်ပေါ့เนา
ะဟုတ်ကဲ့ဆိုတော့ဒီမျိုးသမီးအဖွဲ့ဖွဲ့စည်းပြီးဆိုတော့ဒီသူရှင်မန်းချက်တွေလည်းရှိတယ်ပေါ့เนาะစစ်စစ်ကဖောင်ဒါအဖွဲ့ထဲမှာမပါခဲ့ဘူးဆိုပေမဲ့လည်းဒီရှင်မန်းချက်တွေကတော့ဒီနေ့ဒီတာအခြေခံယုံကြည်ချက်အနေနဲ့တည်ရှိနေတယ်ပေါ့ခေတ်ကာလအလျော်နည်းနည်းပြောင်းလဲတာပါကျွန်တော်ရှိကောင်းရှိမယ်ပေါ့ဒါပေမဲ့အဲ့ဒီအခြေခံဒီ young ji jet တွေ ဥတီ jet တွေဆိုတာဘာလဲပြပြလို့ရလ
ား။အော်ကျမတို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလည်းဒီကျမတို့ကြတော့ဟိုပါသူတို့ဟိုပါ founding လောက်လာခဲ့တဲ့ခြေနေတွေမှာလေ့လာခဲ့ရသမ ्या ဆိုရင်တဖွဲ့ကြီးစီကရှိနေတော့ညာလေဒီလိုမျိုးစုပေါင်းရခြေကကျမတို့အဓိကဥတီနေတာကစနစ်ကိုတိုက်ဖြစ်ဖို့ပေါ့နော်ဆိုတော့နိုင်ငံရေးအရာကိုကျမတို့ကစဉ်းစားဝိုင်းဝန်းစဉ်းစားပြီးတော့ဖြေရှာဖို့ဆိုပြီးတော့အမျိုးသမီးအဖွဲ့စုပေါင်း73ဖွဲ့ပေါ့တိုင်းရင်းသားအမျိုးသမီးအဖွဲ့တွေပေါ့နော်ဖွဲ့စည်းလာခဲ့တဲ့အနေအထားမှာကျမတို့ဒီအခုလက်ရှိပေါ့နော်နိုင်ငံရေးအခြေအနေကိုလည်းအမြဲတမ်းသုံးသပ်ပြီးတော့ကွန်ဂရက်မှာအမြဲတမ်းပြီးတော့ဟိုပါဗောဒီကျွန်တော်တို့ guide လုပ်တဲ့ဒီဖွဲ့စည်းပုံပေါ့နော်ကိုလည်းဒီ vision တို့ mission တို့အမြဲပြီးတော့ပြင်ပြီးတော့ဖြည့်စင်ဖြည့်ဆွဲဒီနိုင်ငံရေးအခြေအနေရပေါ့နော်ဆိုတော့ကျွန်တော်တို့အခုချိန်ထိအကင်ဆွဲနေတာကဒီဒီစစ်မှန်တဲ့ Federal Democracy ပြည်တော်စုတည်ထောင်ဖို့ပေါ့နော်ဆိုတော့ကျွန်တော်တို့ဒီတရားမျှတရေးဒီငြိမ်းချမ်းရေးဒီ Democracy ရေးတွေကိုအခြေခံတဲ့စစ်မှန်တဲ့ Federal Democracy တည်ဆောက်ဖို့ကိုကျမတို့ကဒီ73ဖွင့်နေပေါ့နော်ဒီနေဒီချီတီပေါ့နော်စတင်ပြီးတော့ဒီစနစ်ကိုပြုပြပြောင်းလဲဖို့ဒီကျမတို့လိုလားတဲ့ဒီအမျိုးသမီးဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာပဲဖြစ်ဖြစ်ပြုလို့ရှိရင်လည်းဒီအမျိုးသမီးအနည်းဆုံး30ရာခိုင်နှုန်းပါဝင်မှုကိုဒီအခြေခံပေါ်မှာကျမတို့ခုချီတီစတင်ပြီးတော့တိုက်ပွဲဝင်နေတာပေါ့
ရက်တီလှူရှားလာတဲ့အနည်း20ကာလအတွင်းမှာလည်းဘလို့ပဲခက်ခဲပေမဲ့အောင်မြင်မှုတွေစင်ခေါ်မှုတွေလည်းအများကြီးရှိခဲ့မှာပဲလေစင်ခေါ်မှုတွေကတော့ပိုများမှာပေါ့ဒါပေမဲ့အဲ့ဒီအထက်မှာကျွန်တော်တို့ဒီအောင်မြင်မှုတချို့ကိုကျွန်တော်တို့မိမောင်းထုတ်ပြမယ်ဆိုရင်ဟောဘာတွေလို့ပြောလို့ရမလဲဒူဒူအဘီနေနဲ့လုတ်ပြီးနိုင်နေတာလေမနှောင်းပြောပြပေးပါလ
ားပထမအဦးဆုံးပြောချင်တာလေကျမတို့အနေနဲ့ဂုဏ်ယူရအကောင်းဆုံးတစ်ခုက WAB က generation ကိုမွေးခဲ့နိုင်တယ် generation ကိုမွေးခဲ့နိုင်တယ်ဆိုတာဥမာအစဒီပြီးကျမတို့စထူထောင်နေနဲ့ပါတယ်တော်တော်များများဒါပေမဲ့အခုချိန်မှာအချံပေးနေတဲ့ပမိုးမှုကိုပဲယူတယ်အဓိကဆုံးဖြတ်ပြီးတော့မှသွားနေကြတာက generation အစ်စ်တွေမျိုးဆက်တွေတကယ်ပဲဒီပေါ်တော့ institutionalize ဖြစ်အောင် လုတ်သွားနိုင်တဲ့ဥစ္စာတခုကတော်တော်ကုန်ယူစရာဖြစ်တယ်
။ဒီနေ့ရေရှည်သွားနိုင်တာကလည်းကျွန်တော်တို့ဒီလိုမျိုးအနည်းတကြားနဲ့ပြုလို့ရှိရင်လည်းမန်ဒေ့တို့ဒီဆုံးဖြတ်ပိုင်ခွင့်တို့လည်းသူစီခွဲဝေပေးထားတာတွေရှိတာပေါ့နော်။ဆိုတော့ဒီဟာလည်းကျွန်တော်တို့ရဲ့အဖွဲ့အချုပ်ကို sustainable တည်သွားပေးနိုင်မယ်ဟိုလမ်းကြောင်းတစ်ခုလည်းဖြစ်တယ်ပေါ့နော
်။ဒီပေါ့လူသစ်တွေမျိုးသစ်တွေဝင်လာတော့အတွေ့အခေါ်သစ်တွေလည်းပါလာပေါ့နော်။ဆိုတော့WFP ဟာပြပမှာဟိုအခြေစိုက်ပြီးစတင်တည်တည်ခဲ့တဲ့အဖွဲ့အစည်းပေါ့နော်ဆိုတော့အခုမြန်မာနိုင်ငံပြောင်းလဲမှုတွေပေါ်ဆောင်ပြီးတဲ့နောက်ပိုင်းမှာပြပအဖွဲ့အစည်းတွေတဖြည်းဖြည်းနဲ့ WFP လည်းပါလာတယ်ပေါ့နော်ဆိုတော့ပြည်တွင်းမှာအခုရပ်တည်လှုပ်ရှားနေတဲ့အဖွဲ့အစည်းတခုဖြစ်လာပြီဆိုတော့ပြည်တွင်းကိုပြောင်းလာပြီးတဲ့နောက်ပိုင်းမှာတော့ဘလို့စင်ခုံမှုတွေရင်ဆိုင်ရတယ်လဲထူးခြားချက်တွေအားနည်းချက်အားသာချက်ဘာတွေများရှိတယ်လဲဆက်ဆက်ပဲပြောပြမှာရင်ပြီးတော့
ကျမတို့အပြည့်တွင်းမှာဝင်လာတဲ့တက်တာကျမတို့ရဲ့တက်တံပေါ့နော်အဲ့မှာဆိုရင်ပြောရမယ်ဆိုရင် only ခွက်နေတယ်လို့ပဲဟိုပါပေါ့နော်ပြီးလို့ရှိရင်လဲကျမတို့ရဲ့အနေထားကတကယ်ဆိုတော့ပေါ့နော် strongly ပြောခဲ့တဲ့အနေထားဖြစ်တယ်ပေါ့နော်လူခွေချိုးဖောက်မှုဆိုင်ရာပဲပြောဒီအနည်းဆုံးမျိုးသမီး30ရာခိုင်နှုန်းပါဝင်မှုကိစ္စပဲဆုံးဖြတ်ချက်ချမှတ်ရဲဆိုတော့ကျမတို့ထုံးတွေကနည်းနည်းပြင်းနေပေါ့နော်ပြောရင်လဲဟုတ်တယ်အထက်မွေကပြောတဲ့အသုံးနှုန်းတွေပါစားပေါ့နော်ပြီးတော့ကိုယ့်ရဲ့ action တွေပါစားနည်းနည်းဟိုဘာလို့ပြောမလဲဟိုတတိယရောက်လုံးနိုင်တယ်ပြီးလို့ရှိရင်လဲထိုးဖောက်နိုင်တယ်ပေါ့နော်ဒါပေမဲ့ပြည်တွင်းမှာဝင်လာတဲ့အခါကျတော့အကန့်အသတ်တွေအများကြီးရှိတယ်တချို့ကျတော့ကျမတို့ပြောအားမရှိဘူးနော်ပြောချင်တယ်လို့ပြောချင်တယ်လို့ပြောအားမရှိတဲ့အနေအထားတွေလည်းရှိတယ်ပေါ့နော်ပြီးလို့ရှိရင်လည်းတချို့သောလူခွေးချိုးဖောက်မှုတွေပဲဖြစ်ဟိုပါပေါ့အရင်တော့လူမျိုးတိုင်းရဲ့ပြောလို့မရတဲ့ဟာနေရှိတယ်ဘာလို့လဲဆိုတော့ဟိုပုံမှန်နဲ့ခဏနေဟိုထီးလိုက်ဒီပုံမှန်နဲ့ခဏနေတရားစွဲလိုက်ပြီးလို့ရှိရင်မြန်မာနိုင်ငံကလည်းအဖွဲ့အစည်းတွေလည်းများတယ်လို့ပြီးလို့ရှိရင်လည်းဖြစ်လာတဲ့အမှုတွေလည်းအများကြီးရှိတယ်ပြီးတော့ဘယ်ပုံမှားကနေဘယ်သွားဖမ်းတာဖမ်းပြပြီးလေဒီပုံမှားနဲ့ဖမ်းပြပြီးလေဆိုတဲ့ဟာမျိုးတွေရှိတယ်ပေါ့နော်ဆိုတော့ကျမတို့ရဲ့ဟိုဟာလှုပ်ဆောင်တဲ့အခါမှာလည်းအများကြီးသတိထားပြီးတော့ဟိုဟာပေါ့ပပနာနာလောက်ရတဲ့အနေထားမျိုးတွေလည်းရှိတယ်ပေါ့နော်ဟိုဒါပေမဲ့ကျမတို့တစ်ဖက်မှာကပြည်တွင်းမှာဝင်လာရခြေချောင်းကျမတို့ကိုပုံမူတိလာတာတွေရှိတယ်ပုံမူပြီးတော့ network တွေပေါ့ပြန်လာချိတ်ဆက်တာတွေရှိတယ
်ဟိုဟာဒီ WFP ကိုအဖွဲ့အဖြစ်လျှောက်လာတင်ထားသလားဆိုရရှိမှာ
ဆိုတော့ကျမတို့ကအဓိကသွားချင်တာကစနစ်ကိုပြုပြင်ပြောင်းလဲချင်တယ်ပေါ့နော်စနစ်အောက်ကိုတော့ကျမတို့မသွားချင်ဘူးပေါ့နော်ဆိုတော့ဒီကျမတို့ကဒီစနစ်ကကျမတို့လူလာတဲ့စနစ်မဟုတ်သေးနေတူရေးကတော့ကျမတို့ register ဖို့တော့ခက်တယ်ပေါ့နော
်ရှာမှာမဟုတ်ဘူ
းဟုတ်တယ်တကယ်လို့ကျမတို့ရဲ့ဟိုပါလူလာတဲ့စနစ်မျိုးဆိုရင်တော့ကျမတို့ဒါတွေတော့ထပ်သွေးစဉ်းစားမှာပေါ့
ဒီထက်မှာတော့ရောက်လာပြီလုပ်နေကြ gain ကြရပြီပေါ့ဆိုဒီအနည်း20လဲဆိုတော့ခီလေးရောက်ခဲ့ပြီဆိုအနာဂတ်ကိုအနာဂတ်မျှော်လင့်ချက်နဲ့ဒီ founder တို့အနေနဲ့မနောင်းအရင်ပြောပြပါဦးဘလို့မျှော်လင့်တယ်လဲဒီ WB အဖွဲ့စီကနှစ်20ပြီးသွားတယ်နော်ဟုတ်80အနာဂတ်အခီးစဉ
် Federal စစ်မှန်တဲ့ Federal Democratic ပြည်ထောင်စုဒီဆောက်ရေးဆိုတဲ့နေရာမှာဒီအမျိုးသမီးတွေကထိတိယောက်ယောက်ပါဝင်နိုင်တဲ့ဟာဖြစ်စေခြင်းနဲ့နောက်ဒီချစ်ပါတော့ women movement အခုကလုံနေကြတယ်ဒါပေမဲ့ women movement အနေနဲ့တော့လောလောဆယ်မဖြစ်နေသေးဘူး။အမကျွန်တော်တို့ဝင်လာတဲ့အချိန်မှာ WAB ရှိတယ်လို့ဂျန်တဲ့မြို့သမီးရဲ့နဲ့ပတ်သက်ပြီးလုံနေတဲ့အဖွဲ့တွေရှိတယ်။အဲ့ဒီဟာအဖွဲ့တွေကိုအားကောင်းကောင်းနဲ့ပေါ့နော်။ဒီရေရှည်မှာတကယ်တဲ့တရားမျှတတဲ့လူပေါင်းကိုတိဆောက်နိုင်တဲ့တကယ်ပဲဂျာမတ်တန်းလူကြီးကိုဖော်ဆောင်နိုင်တဲ့အဖွဲ့အစည်း women movement ကြီးကိုဖော်ဆောင်ပြီးတော့မှရေရှည်မှာမြို့ဆက်တစ်တွေကတိဆောက်တဲ့ဒီနိုင်ငံတော်တိဆောက်ရေးမှာထဲထဲဝင်ဝင်ပါဝင်သွားတဲ့ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းနေနဲ့ကျမတို့ကတော့အလိုမျိုးလင့်ထားတယ
်ဆက်ဆက်ရတာမျိုးဆက်တစ်ပေါ့ဆိုတော့ရှေ့ကိုဆက်ပြီးတော့ဒီဟိုမိရှူတာကိုတည်သွားမယ်လူပြီးရင်ကိုယ်ကလည်းတစ်ခါလက်ဆင့်ပြန်ကန်းခဲ့ရပါဦးလေ
ဆ
က်ဆက်ရတော့အလဲမှာရှိနေတာပေါ့နော်မျိုးဆက်ဟောင်းနေနဲ့လက်တွဲပြီးအကြံဉာဏ်တွေယူပြီးလုပ်တယ်လို့မျိုးဆက်တစ်တွေအတွက်လည်းကိုယ်ကလက်ဆင့်ကန်းပေးရမယ်တာဝန်လည်းရှိလာတာပေါ့ဆိုတော့အခုဆိုရင်လည်းနိုင်ငံတကာမှာလည်းဒီမျိုးသမီးလှူရှာမှုကအားကောင်းလာတယ်တမီတူမူဖ်မင့်လိုမျိုးတည်တယ်မလားအဲ့ဒါမျိုးတွေကလည်းလူငယ်တွေသူတင်အမျိုးသမီးတွေကြမှာလိုချာစေတဲ့အရာတွေဖြစ်လာတော့ဒါတွေနဲ့ချိတ်ဆက်ပြီးတော့ကိုယ့်ရဲ့လှူရှာမှုပို့ပြီးအရှင်ကောင်းအောင်လုပ်လို့ရသလားဒီ WFP အဖွဲ့အစည်းကိုအနာဂတ်ကိုဘယ်လို တက်ဆောင်သွားခြင်းတယ်လေ
ဆိုတော့ကျမတို့ချိတ်ဆက်မှုအပိုင်းကိုတော့ပုံမူကောင်းအောင်တော့လှုပ်ဆောင်သွားမှာနီးမျိုးစုံနဲ့လှုပ်ဆောင်သွားမှာပေါ့နော်ကျမတို့ activity မှာပဲဖြစ်ဖြစ်ကျမတို့ ਨੇ ပူပေါင်းလှုပ်ဆောင်ရွက်တဲ့တခြားသောဟိုပါဘော advocacy ဆိုင်ရာဖြစ်ဖြစ်ပေါ့နော်ကျမတို့ကတော့အမြဲတမ်းစဉ်းစားမယ်ပေါ့နော်ဟိုဆက်လှုပ်ဖို့ရှိမယ်အဓိကတော့ဒီစနစ်ကတည်ဆောင်လာခဲ့တဲ့ဒီပြဿနာတွေပေါ့နော်ဆိုတော့ဒီဟာကိုလည်းကျမတို့ lesson learn တွေအများကြီးထားပြီးတော့ဟိုပါဘောနော်ဒီ generation တွေကိုလက်စကန်ပို့လို့မယ်ပြီးလို့ရှိရင်လည်းပြီးလို့ရှိရင်တခြားသောမျိုးသမီးတွေလည်းကျမတို့ရဲ့ vision mission နဲ့အတူပေါ့နော်တွန်းနိုင်အောင်ပါဝင်နိုင်အောင်ကျမတို့ကလည်းချိတ်ဆက်ဆောင်ရွက်မှုတွေပူပေါင်းဆောင်ရွက်မှုတွေကိုတော့ဆက်လုပ်မယ်ပေါ့
အဲဆိုတော့ဒီ WFP ဖွဲ့စည်းတာဒါလာမဲ့ဒီဇင်ဘာ9ရက်နေ့ဆိုရင်အနည်း20ပြည့်ပြီပေါ့နော်ဆိုတော့အနည်း20အထိမှနဲ့လဲအခမ်းအနားတစ်ခုလုပ်မယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီအခမ်းအနားကဘယ်လိုပုံစံနဲ့လုပ်ကြမှာလဲဘယ်လောက်ကြီးကြီးကျယ်ကျယ်လုပ်မှာလဲဆိုတာကိုပြောပြလို့ရမလားနောက်ပြီးတော့လူတိုင်းလာလို့ရသလားပါတီ WFP ရဲ့ဖက်သန်းမှုတွေဘယ်လိုသိရမလားဘာတွေလုပ်ကြမလဲ
အခါနာဟောဘောကြီးကြီးမားမားတခုလောက်ဖို့ရှိမယ်ဗောနော်ဒီဒီဇင်ဘာ9ရက်နေ့မှာကျမတို့ဒီနေ့20ဖြတ်တမ်းမှုကိုလည်းကျမတို့ပြခန့်လိုမျိုးဗောနော်ဒီဘူးလေးလည်းထောင်မယ်ပြီးလို့ရှိရင်လည်းဖြတ်တာခဲ့တဲ့တွေ့တုံတွေလည်းကျမတို့ပြခန့်လိုမျိုးလုပ်မယ်ပြီးလို့ရှိရင်လည်းကျမတို့အဖွဲ့အဖွဲ့စီတွေကိုလည်းပို့မှုတိအောင်ဗောနော်ကျမတို့အဖွဲ့ချုပ်အနေနဲ့မဟုတ်ပဲねအဖွဲ့အဖွဲ့စီတွေလည်းဘယ်မှာ
အခြေဆက်ပြီးတော့ဟုတ်တယ
်စံတော်ရကနေပြီးတော့လည်းတို့ရဲ့အဖွဲ့စီရဲ့လှုပ်ရှားမှုတွေလည်းဘယ်နေရာမှာဘယ်လိုလုပ်တယ်ဆိုတဲ့အမျိုးလေလူတွေပုံမသိအောင်လဲကျမတို့ဒီအနည်း20 anniversary မှာကျမတို့ချပြဖို့ရှိမယ်ဗောနော်ဒီလိုမျိုးပြခန့်နေလဲလှုပ်ဆောင်ဖို့ရှိမယ်ပြီးတော့ sharing လောက်တာတွေလည်းရှိမယ်နောက်ပိုင်းဆိုရင်ကျမတို့ဖြောဖြေးရေးအပိုင်းတွေရှိမယ်ဗောနော်ဆိုတော့ဒီ9ရက်နေ့3နာရီကနေဒီည9နာရီအထိဗောနော်ကျမတို့ Indian Lake မှာလုပ်မှာတပြားတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဘာနာဝခုလာခဲ့ရတဲ့ကျေးဇူးတင်ပါတယ်